မွတ်စလင်အမျိုးသားတွေနဲ့အိမ်နောက်ဘက်ကိုရုတ်တရက်ကွာရှင်းနိုင်တဲ့ဒလိကိုဟန့်တားမယ်ဗဟိုတရားရုံးရဲ့စင်ထုံးချက်ကိုအိန္ဒိယနိုင်ငံမှာနရင်ဒရာမိုဒီအစိုးရကဗိုလ်တော်ဖူးနေမှာအတည်ပြုလိုက်ပါတယ်အာရဘာသာစကားနဲ့တက်လက်လို့သုံးချိန်ပြောရုံနဲ့အမျိုးသားတွေကကွာရှင်းနိုင်နေဆိုပြီးခွင့်ပြုထားတဲ့ဒလိကိုဟန့်တားခဲ့တာဖြစ်ပါတယ်အဲ့ဒီဒလိဟာမွတ်စလင်အမျိုးသမီးတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချုပ်ပေါက်တာဖြစ်တယ်လို့အိန္ဒိယရုံးတော်ကဆုံးဖြတ်ခဲ့ပေမဲ့ပါလီမန်ကတနှစ်ကြာမှအတိမပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်မိုဒီအစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့တန်ပေါင်း130သောဆူနီမွတ်စလင်တွေဟာမိသားစုပြဿနာနဲ့အငင်းပွားမှုတွေကိုဒီမွတ်စလင်ဥပဒေအရဖြေရှင်းနေကြတာပါ။ဒီမွတ်စလင်ဥပဒေအရတက်လိုက်သုံးချိန်ပြောခြင်းကိုလူကိုယ်တိုင်ပြောစရာမလိုပဲတယ်လီဖုန်းနဲ့ဖြစ်စေ text messageပို့ပြီးဖြစ်စေလူမှုကွန်ရက်မီဒီယာတမျိုးမျိုးကိုတုံးပြီးပြောဆိုနိုင်တာပါအစိုးရကဒီအမိန့်ကိုပါလီမန်ကနေအတည်ပြုပေးဖို့ကနောက်ထပ်အချိန်6လထပ်ပေးထားပေမဲ့ဒီကာလအတွင်းချိုးဖောက်မှုရှိခဲ့ရင်တော့အခုချမှတ်တဲ့အစိုးရအမိန့်ရထောင်ဒဏ်3နှစ်ချမှတ်ပြီးအရေးယူပိုင်ခွင့်ရှိနေပါတယ်ဒီဒလိကိုအိန္ဒိယပါကစ္စတန်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံပေါင်း22နိုင်ငံလောက်မှာတားမြစ်ထားပြီးဖြစ်တယ်လို့လည်းအိန္ဒိယတရားရေးဝန်ကြီးရာဗီရှန်ကာပရာဆတ်ကပြောကြားခဲ့ပါတယ်